ီတစ်ပတ်တော့သဘာဝဝင်းကျင်ညဉ့်ဉန်းမှုအန္တရာယ်ရောပါစေဖို့အတွက်တည်ထွင်လိုက်တဲ့ဦးဟိုးလိုနာမည်ပေးထားတဲ့စားလို့ရတဲ့ဘူးကလေးတွေအကြောင်း Righteous သတင်းတစ်ပုဒ်ကိုကိုးစားပြီးကြောက်ပြပေးပါပါ။ဒီလေးကိုစားလို့ရတဲ့ဘူးလေးတွေတဲ့ကိုထည့်ထားမယ်ဆိုရင်ဒီဘူးတွေကိုစန့်ပြစရာမလိုတော့ပါဘူး။အခုဓာတ်ရုပ်ပစ္စည်းမပါဘဲသဘာဝပစ္စည်းတွေနဲ့လှုပ်ထားတဲ့စားလို့ရတဲ့ဘူးမျိုးပေါ်နေပါပြီ။ဘူးလို့ပြောပေမဲ့သူကငယ်လေးလုံးလေးတွေနဲ့တူတဲ့အရင်လုံးကလေးတွေပါ။ဒီဘူးကလေးတွေဟာဘူးပေါင်းလို့လုံးဝိုင်းပြီးအရင်မျိုးစုံထည့်ထားလို့ရပါတယ်။သူတို့ကိုတနည်းမှာပလတ်စတစ်ဘူးတွေအစား၃လနိုင်နေတယ်လို့တီထွင်သူတွေကမျှော်လင့်ထားပါတယ်။အထဲကိုဖောက်ပြီးမြင်ရတဲ့အရင်လုံးကလေးတွေထဲမှာရေရိုးရိုးကိုဖြစ်စေအနံ့ရတာထည့်ထားတဲ့ရေကိုဖြစ်စေထည့်နိုင်ပါတယ်။ဒါကြောင့်လန်ဒန်မြို့တော်မှာကျုံနေရတဲ့ပလတ်စတစ်ရေဘူးပေါင်းများစွာနဲ့ပြည့်နေတဲ့အမှိုက်ပြဿနာကိုတနည်းတစ်လမ်းနဲ့ဖြေရှင်းပေးနိုင်လိမ့်မယ်လို့ယုံကြည်နေရပါဒီဘူးကလေးတွေကိုဘာကြောင့်စားလို့ရတာပါလဲလန်ဒန်မှာအခြေစိုက်တဲ့ Skipping Fox Lab ကခွဲခန်းလေးကိုထူထောင်ခဲ့တဲ့ပြည်သူကအင်ဂျင်နီယာလည်းဖြစ်ဒီဇိုင်းတည်ထွင်သူလည်းဖြစ်တဲ့ Rodrigo Garcia Gonzalez ကအခုလိုရှင်းပြပါတယ
် It's a membrane made of fluid.
ကောင်းမလေးမောင်းတဲ့လူသားပါအထက်မှာရေချစ်ချစ်ဘယ်လိုအရင်မျိုးဖြစ်ဖြစ်ထလို့ရပါလဲသူက organite လို့ခေါ်တဲ့အမျိုးရောင်ရေမှော်ကနေထုတ်ထားတာဖြစ်ပါတယ
် Rodrigo ဟာ Kingston Tech တို့မှာ product design ပညာရပ်ကိုသင်ကြားပေးနေတဲ့သူဖြစ်ပါတယ်သူမှာမှတ်ပုံတင်ထားတဲ့ကိုယ်တိုင်တီထွင်ထုတ်လုပ်တဲ့ပစ္စည်းအတော်များများရှိပါတယ် National Dyson Design စုအပါအဝင် British နဲ့ Europe ပြည်သူကဆိုင်ရာစုအတော်များများလည်းရရှိထားသည်ဖြစ်ပါတယ
် We start with the seaweed as a raw material but then there is a kind of like a several steps that is part of kind of like how we make this
ကျွန်တော်ကရေမှော်ကိုကုညာအနေနဲ့စသုံးပါတယ်အခုလိုအလုံးလေးတွေဖြစ်လာဖို့ရောအရေးထည့်လို့ရအောင်ခန်းခန်းရေးရှိဖို့ရောလုပ်ရတဲ့အစီအစဉ်ကအတော်များပါတယ်အခုတော့တကယ့်ကိုခန်းခန်းခန်းခန်းဖြစ်လာပါပြီဒီဘူးလေးကအရေးထက်တာကိုခံနိုင်ဖို့လိုသလိုတချိန်တည်းမှာလည်းပါဇက်ထက်ရောက်သွားရင်လေချောင်းထက်နစ်မနေအောင်ဖန်တီးရတဲ့အင်ဂျင်နီယာအလုပ်ပါဒါကိုအထက်နှစ်ထပ်လှူထားနိုင်အောင်လည်းကျွန်တော်တို့ကြိုးစားနေပါတယ်တကယ်လို့အိတ်ထက်ထည့်သွားမယ်ဆိုရင်လည်းအခွန်နှွာပြီးအထက်ကအရေးကိုတောက်လို့ရအောင်လုပ်နေရပါအ
ိုးဟိုအရေးလုံးကလေးတွေကိုဗြိတိန်နိုင်ငံလန်ဒန်နဲ့အမေရိကန်အနောက်ချမ်းဆန်ဖရန်စစ္စကိုမြို့တွေမှာအထူးဝယ်ခြင်းပါပြီးနမူနာပေးတဲ့အခါမှာရေနဲ့အတူဘူးကိုပါတစ်ခါရင်စားလို့ရတာမို့တန်အန်တော်ဖြစ်ခဲ့ကြတယ်လို့သဘာဝဝန်းကျင်ထိန်းသိမ်းရတဲ့အတွက်သိပြီးအဖို့တန်တဲ့တည်ခံမှုတစ်ခုလို့မှတ်ချက်ပေးကြပါလေဟုတ်ပါတယ်ဒီဘူးကွန်တွေကိုမစားဘဲဆန့်ပြစ်နေဆိုရင်တို့ဟာရေမောနဲ့လှုပ်ထားတာမို့ကရင်လေးပတ်တာတလကလည်းတလကွင်းလောက်တန်းပါပဲသဘာဝလျှောက်ပျက်စီးသွားနိုင်တာမို့ပါSkipping Fox Lab ကအိုဟိုဘူးထုတ်လို့ရတာဝန်ခံတဦးဖြစ်တဲ့ Listy Hosinger ကတော့သူ့ရဲ့ဘူးတွေဟာတဘာဝဝင်းကျင်ဆန့်ရှင်းအောင်အကူအညီပေးနိုင်တယ်လို့ပြောပါတယ
်။ Most people just grab a bottle of water, hold it for 5 minutes, drink it, throw it away.
ဒီလိုမျိုးဆိုရင်လူများစုအတွက်ကသူတို့လက်ထက်မှာ5မိနစ်လောက်ပဲထားတာပါ။တောက်ပြီးတော့ဆွတ်ပြစ်လိုက်ကြတာပဲလေ။အဲ့ plastic ဘူးကနောင်အနှစ်900လောက်ထိပျောက်ပြတ်မသွားပါဘူး။ဒီတော့ဒါကိုဖြေရှာဖို့လုပ်တဲ့အခါမှာအခုကျမတို့လုပ်တာကပတ်ဝန်းကျင်အတွက်အပန့်ရှင်ဆုံးနည်းပါပလတ်စတစ်အိတ်ထဲထည့်ထားတာကိုမမြင်ကျင်တော့အခုလိုမျိုးအရေးထည့်တဲ့နည်းဆိုရင်အရေးကိုအရေးတိုင်းတောက်တဲ့သဘောပါ
လန်ဒန်ကသင်းစနစ်တစ်လျှောက်ပြီးခဲ့တဲ့နှစ်တုန်းကစစ်တမ်းကောက်ခဲ့ရမှာတစ်လအတွင်းသင်းစီနေရတဲ့ပလတ်စတစ်ဘူးကွန်က4000ကျော်လောက်ရှိနေတယ်လို့လန်ဒန်မြူနစ်စပယ်ရုံးကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒါကြောင့်ရိုဒရီဂိုတို့အဖွဲ့က2019ဧပြီလဆန်းမှာသူတို့တည်ထောင်ထားတဲ့အိုးဟိုအရေးလုံးကလေးတွေကိုမိတ်ဆက်ပေးခဲ့တာဖြစ်ပါတယ်။တက်တော်သဘာဝဝင်းကျင်ကော်မတီဥက္ကဋ္ဌလီယွန်ကိုပါကတော့ဒါဟာဝင်းကျင်ညဉ့်ဉန်းမှုအတွက်အဖြေရှာနေတဲ့အထက်ကကောင်းတဲ့တစ်ခုဖြစ်တယ်နဲ့ဒါနဲ့ပဲအဖြေရပြီဆိုတာမျိုးတော့မဟုတ်သေးပါဘူးလို့ပြောပါတယ်။ယထာဘူတာတွေလိုလူများသွားလာတဲ့နေရာမျိုးတွေအတွက်ရေပြန်ပြီးဖြစ်ပေးနိုင်တဲ့ဘူးမျိုးတွေတော့လူနေသေးတယ်လို့ဆိုပါတယ်။ရိုဒရီဂိုကတော့သူ့ဘူးကတစ်ခါတုံးပုံစံပဲဖြစ်နေသေးတယ်လို့ပြောပါတယ
်။ Every year we consume almost 10% more plastic bottles than the previous year. And it's a new product.
ဒါမျိုးလို့ကြည့်မှဆိုရင်တစ်နှစ်တစ်နှစ် plastic သုံးတာဆရာကနေတော့ပိုပိုလာတာတွေ့ရပါတယ်။အခုကျွန်တော်တို့ရဲ့ပစ္စည်းကနောင်လာမဲ့ဆယ်စုနှစ်တွေလောက်မှပဲလူတွေနေ့တိုင်းသုံးတဲ့ပစ္စည်းတွေမျိုးဖြစ်လာဖို့ရှိပါတယ်။အထူးသဖြင့်ရေကိုတောက်ကြမယ်ဆိုရင်ဒီလိုပုံစံမျိုးဖြစ်လာဖို့ရှိပါတယ်။ အိုဟိုဟာပလတ်စတစ်ဘူးအလုံးအတွက်ဥပမာပြန်ပြီးဖြစ်လို့ရတဲ့ဘူးနေရာမျိုးမှာတော့အစားထုတ်နိုင်မယ်မထင်ပါဘူးဒါပေမဲ့ခဏလေးသုံးမဲ့ဘူးမျိုးအတွက်ဆိုရင်တော့ဒါကအကောင်းဆုံးဖြစ်မှာဖြစ်ကြပါတယ
် Skipping rocks ဟာအိုဟိုကိုတီထွင်နိုင်မှုအတွက်အချိန်၃နှစ်ယူခဲ့ရပါတယ်အခုအခါမှာတနေ့ကိုဘူး2000လောက်ပဲထုတ်နိုင်သေးတာဖြစ်ပြီးခုလည်းပိုးပြီးကောင်းအောင်ကြိုးစားနေပါတယ်လို့လင်းစီကပြောပါတယ
် So the moment is a semi manual process so there is a machine involved but
အခုလောလောဆယ်မှာထုတ်နေတဲ့ပုံစံကစက်ကိုပဲလုံးဝသုံးတာမျိုးမဟုတ်သေးပါဘူးစက်နဲ့လုပ်ပေမဲ့လူကလိုက်လုံနေရတာများပါတယ်ဒါကြောင့်မို့တနေ့ကိုအရေးလုံး1000ကနေ2000လောက်အထိပဲထုတ်နိုင်သေးပါတယ်တကယ်လို့စက်နဲ့ကြီးပဲလုံးလာနိုင်မယ်ဆိုရင်တော့တနေ့ကိုတသိန်းလောက်ထုတ်လာနိုင်မှာပါ
သူတို့ကုမ္ပဏီကစားသုံးသူပရိသတ်အမျိုးမျိုးအတွက်စင်စားပြီးထုတ်လုပ်ဖို့လုပ်နေပါတယ်။ဒီထဲကအပြေးကြံခွဲလိုပွဲမျိုးတွေမှာပလတ်စတစ်ရေဘူးဟောင်းပြဿနာကတိတ်ပြီးကြီးမားနေတာမို့ဒါကဘာအဓိကဦးစားပေးတယ်လို့ရေရှည်ခံနဲ့ဆိုင်ပေါ်တင်ရောင်းနိုင်တဲ့အနေအထားထိပါရောက်ဖို့အတွက်လုပ်နေကြတာဖြစ်ပါတယ်။
We're still working on things like extending the shelf life.
Tomorrow ရဲ့ Oho Blue ကိုစိုင်းမမတင်ရောင်းနိုင်အောင်လို့အထူးပါပုံစံမျိုးမျိုးနဲ့လုပ်နိုင်မှုစူးစမ်းနေတော့မှရှင်။တကယ်လို့သာရေရောဘူးရောတစ်ခုလုံးကိုဝါးစားပစ်ချင်လာတဲ့မာရသွန်ပြေးပွဲလိုနေရာမျိုးအတွက်ဆိုတော့အခုလိုပုံစံကိုပဲပိုကောင်းအောင်ထင်ဖို့လုပ်ရမှာပါ
။ Skipping Rock Lab Company ဟာ Oho Blue ကိုပုံစံအမျိုးမျိုးနဲ့ထုတ်နိုင်ဖို့အတွက်စဉ်းစားနေကြတယ်လို့ဒီဘူးတွေထဲမှာအရက်ပါဝင်အရေးမျိုးမျိုးကိုပါထုတ်နိုင်ဖို့လဲစူးစမ်းနေကြပါတယ်။EIT ဥရောပတီထွင်မှုနဲ့နည်းပညာတက္ကသိုလ်က Climate KSC အစီအစဉ်ရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့ Skipping Rock Lab ဟာ2004ခုနှစ်မှာသဘာဝဝန်ကျင်ဆိုင်ရာနိုင်ငံတကာနည်းပညာဆုကိုရခဲ့တယ်လို့2005ခုနှစ်မှာ SEA ဆုနဲ့2016ခုနှစ်မှာ UK Energy Club ဆုတွေကိုရခဲ့ပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်သက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရှင်းလင်းလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်ကြပါမယ်။